Welcome to the Voice of America in Burmese.
Mingla ni ni ma thora chin ni tanita mo ban pye ja ba yi la ka na. VOA American ta ye 2016 khu ne mela 31 ye inga ni nyane kin season ni go Myanmar San Roje nyane 6 nai gwa ni 9 nai thi Washington DC myo do ga ni line no meter 16925 do ga ni dai yai tin set ni ba bi. ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါဒီနေ့ငယ်ဖာလူချာမျိုးကို IS စစ်သွေးကြော်တွေလက်ထက်ကနေပြန်လဲတည်ယူနိုင်မှုအတွက်ဤရက်လုံခြုံရေးတပ်ဖွဲ့တွေဒီကနေ့မှလည်းအပြင်းအထန်ဆက်ပြီးတော့ထိုးစစ်ဆင်နေကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာနှစ်နှစ်ဆက်တိုက်အားကောင်းခဲ့ရကနေဒီနေ့မှတော့အနည်းငယ်ပြန်ပြီးတော့ကျဆင်းသွားတဲ့အကြောင်းကမ္ဘာ့ဘဏ်ကဒီကနေ့ပဲခံမှန်းပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပို့အောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံမှာပျောက်ဆုံးကြံရစ်တဲ့အမေရိကန်စစ်သည်ရုပ်ကျွင်းရှာဖွေရေးအဖွဲ့တစ်ခုအခုလအတွင်းချင်းပြည်နယ်ကိုတွားရောက်ခဲ့ပါတယ
်။ 9 DPA team members deployed to the areas in hope of recovering the remains of 7 US Army.
အမေရိကန်တိုင်းရင်းတောင်ဝန်ရှိသူတို့ပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူမြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်အောက်လွှတ်တော် Democracy Partnership Committee ဥက္ကဋ္ဌကဒေါအောင်ဆန်းစုကြည်နဲ့လာရောက်တွေ့ဆုံပါတယ်။21ပင်လုံးညီလာခံအကျိုးပြင်ဆင်မှုတွေစတင်နေပါပြီ။မကြာမီရပိုင်းတွင်ဆွေးနွေးပွဲတွေလုပ်ဖို့ရှိပါတယ်။တခါနေတို့အဖွဲ့တမိုင်းဝင်ထိပ်သီးညီလာခံပိုလန်နိုင်ငံမှာကျင်းပဖို့ပြင်ဆင်နေပါပြီ။ဆိုတာတွေကိုတင်ဆက်သွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဘျူထွေးနဲ့ကိုအောင်တို့ကအစီအခံပါမယ်ခင်ဗျာ
။အီရတ်နိုင်ငံဖလူဂျာမြို့ကို IS စစ်သွေးကြော်တွေလက်ထက်ကနေပြန်လည်တည်ယူနိုင်ဖို့အတွက်အီရတ်လုံခြုံရေးတပ်ဖွဲ့တွေဒီကနေ့မှလည်းအပြင်းထန်ဆက်လက်ထိုးစစ်ဆင်နေပါတယ်။ဒီထိုးစစ်ဆင်မှုတွေနဲ့ပတ်သက်လို့တိုးတက်မှုတွေရှိတဲ့အကြောင်းအီရတ်တပ်မှူးဒုတိယဗိုလ်ချုပ်ကြီးဟာမစ်အယ်မလီခီက AP သတင်းဌာနကိုပြောပါရယ်ဖာလူဂျာမြို့ထိုးစစ်ဆင်မှုတွေကိုအထောက်ပံ့ပေးနိုင်မှုအတွက်လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း240လောက်ခဲ့တယ်လို့ဒီတာမန်လေကြောင်းအကူကတော့အကြိမ်ပေါင်း320လောက်ခဲ့တဲ့အကြောင်းနဲ့ဒီဖာလူဂျာမြို့အတွင်းကိုအထူးသဖြင့်ဒီသူဖာဟာတရားကနေပြီးတော့တဆင့်ဝင်ရောက်နိုင်ဖို့အတွက်ဒီကနေ့ပဲထိုးစစ်ဆင်မှုတွေစတင်ခဲ့တာဖြစ်တယ်လို့အီရတ်တပ်မှူးဒုတိယဗိုလ်ချုပ်ကြီးဟာမစ်အယ်မလီခီကပြောပါရယ်အီရတ်စစ်တပ်နဲ့အတူရှက်အယ်ရှာဘီလို့လူသိများတဲ့ဒီရှီယာပြည်သူစစ်တပ်ဖွဲ့တွေပူးပေါင်းပြီးတော့ဖလူဂျာမြို့ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်ဒီနေ့လာနေကလေးကစတင်ထိုးစစ်ဆင်ခဲ့ကြတာပါအယ်ရှာဘီပြည်သူစစ်အဖွဲ့ကဒီတနင်္လာနေ့နောက်ပိုင်းတော့ကထုတ်ပြန်တဲ့ရုပ်ပုံတွေထဲမှာတော့အီရတ်တပ်ဖွဲ့တွေနဲ့ပြည်သူစစ်တွေကနေပြီးတော့အာရစ်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ပုံရိပ်တွေတွေ့ရပါတယ်မျိုးရင်းနဲ့အနီးတစ်ဝိုက်လေချောင်းတိုက်ခတ်မှုတွေကိုပြရဲအပေါ်စီးကနေရပ်ယူထားတဲ့ဗီဒီယိုပုံရိပ်တွေကိုလည်းဤရက်စစ်တပ်ကထုတ်ပြန်ထားပါတယ်တိုက်ခတ်မှုတွေအချိန်မြင့်လာတာနဲ့အများမျိုးရင်းမှာပိတ်မိနေသူတွေရဲ့အခြေအနေကလည်းပိုပြီးတော့ဆိုးလာနေပါတယ်ဒီတိုက်ခတ်မှုတွေကြားကနေလူ800လောက်ထွက်ပြေးလွတ်မြောက်လာခဲ့ပေမဲ့ထောင်ထဲချီတဲ့လူတွေမျိုးရင်းမှာပိတ်မိနေသေးပါဒီချင်းတွေအတွက်အထူးဆိုရည်နဲ့အကြာကုလသမဂ္ဂကလည်းထုတ်ဖော်ပြောထားပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမြို့ကွန်ဒစ်နာဂာနီတာလီဘန်တွေဟာလူဒါဇင်နဲ့ချီကိုတစားကန်ဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့အာဖဂန်ရာရှိတွေကဒီကနေ့မှပြောဆိုလိုက်ပါတယ်။အာယုံမတိုင်မီမှာစစ်သွေးကြော်တွေဟာမြို့တော်ကဘူးကနေကွန်ဒစ်ကိုဦးတည်သွားနေတဲ့အဝေးပြေးလမ်းပေါ်ကဘတ်ကားနဲ့တခြားယာဉ်တွေကိုပိတ်ဆို့ရပ်တန့်ခဲ့တာပါ။အဲ့ဒီစစ်သွေးကြော်တွေဟာခရီးသည်52ယောက်ကိုဖမ်းဆီးခဲ့ပြီး18ယောက်ကိုတပ်ပစ်ခဲ့တယ်လို့ဒေတာဆိုင်ရာရဲအကြီးအကဲရှာအဇစ်ကမဝဲလ်က VOA ကိုပြောပါရတယ်။အဲ့ဒီအသက်ခံရသူတွေရဲ့ရုပ်လောင်းတွေကိုတော့အနီးအနားကချာဒရာမြစ်ထဲမှာတွေ့ရတယ်လို့ဒေတာကန်တွေကပြောပါရတယ်။စစ်သွေးကြော်တွေကလူ200လောက်ကိုလည်းဖမ်းဆီးခဲ့ပြီးတော့အများစုကိုတော့နောက်ပိုင်းမှာပြန်လွှတ်ပေးလိုက်တယ်လို့သတင်းတွေမှာဖော်ပြပါရတယ်။အဲ့ဒီဖမ်းဆီးခံတစားကန်တွေဟာအာဖဂန်နစ္စတန်နိုင်ငံမှာစစ်သွေးကြော်တွေကပြစ်မှတ်ထားဥတည်တိုက်ခိုက်လေးရှိတဲ့အာဖဂန်အစိုးရအရာရှိတွေလားအမျိုးသားလူမျိုးရေးတပ်ဖွဲ့ဝင်တွေလားဆိုတာကိုတော့တိကျမသိရသေးပါဘူး။ဒါပေမဲ့လည်းတစားကန်တွေထဲမှာလူမျိုးရေးတပ်ဖွဲ့ဝင်တွေပါလားဆိုတာနဲ့ပတ်သက်လို့ကမာဝဲကညှင်းဆူပြောတာမျိုးတော့မရှိပါဘူး။လွန်ခဲ့တဲ့နှစ်စက်တင်ဘာလကတာလီဘန်နီယာကွန်ဒက်စ်ကိုခေတ္တထိန်းချုပ်ထားနိုင်ခဲ့ပေမဲ့ရပ်ပိုင်းအတွင်းမှာပဲဒီဗျူဟာအရအရေးပါတဲ့မြို့ကိုအမေရိကန်လေကြောင်းတိုက်ခိုက်မှုအကူအညီနဲ့အာဖဂန်တပ်ဖွဲ့ဝင်တွေကပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။အဲ့ဒီအချိန်ကလေးကဆက်လို့စစ်သွေးကြော်တွေကကွန်ဒက်စ်အနီးနားကဒေသတွေမှာပုံရှုံးနေထိုင်ပြီးတော့အခါအခွင့်သင့်တယ်လို့တိုက်ခိုက်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာ IDP လို့ခေါ်တဲ့စစ်ဖက်မှုတွေကြောင့်အိုးအိမ်တွေကိုစွန့်ခွာပြီးတော့ပြည်တွင်းမှာပဲတင်းရှောင်ထွက်ပြေးနေကြတဲ့ဒုက္ခသည်အရေးအတွက်ဟာပြီးခဲ့တဲ့3နှစ်အတွင်းနှစ်ဆတိုးလာခဲ့တယ်လို့လူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အစင်ကစားသည့်အကြောင်းမှာဖော်ပြထားပါတယ်။2013ခုနှစ်ကအာဖဂန်နစ္စတန်မှာပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးသူဦးရေ5000ရှိခဲ့ရာကအခုခါမှာ တသန်းနဲ့နှစ်သိန်းအထိတိတိတသားတိုးလာခဲ့တဲ့အခြားအာဖဂန်နိုင်ငံအတွင်းစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုမိပေါင်းထိုးပြတဲ့အစဉ်ကစားထဲမှာဖော်ပြထားတာပါဒီနှစ်အတွင်းတာလီဘန်ဦးဆောင်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေတိုးလာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲအခုအစဉ်ကစားထွက်လာတာပါအိုးအင်းတွေကနေဘေးလွယာကိုထွက်ပြေးလာနိုင်ခဲ့ပြီးတဲ့နောက်မှာလည်းပြည်တွင်းဒုက္ခသည်တွေအဖြစ်နဲ့ဒုက္ခမျိုးစုံကိုခံစားရပြီးအသက်ဆက်ရှင်သန်ခွင့်ရဖို့ကြိုးပမ်းနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့ Amnesty International အဖွဲ့ရဲ့တာဝါရှာရေးရညွှန်ကြားရေးမှူးချမ်ပါဖတ်ထဲကသတိပေးပြောဆိုပါရယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့အဆိုအရအာဖဂန်နစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာဒုက္ခသည်အများဆုံးရှိတဲ့နိုင်ငံတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးတော့ခန့်မှန်းခြေအာဖဂန်ဒုက္ခသည်26,000လောက်ဟာအိန္ဒိယပါကစ္စတန်နဲ့အီရန်နိုင်ငံတွေမှာနေထိုင်နေကြတာဖြစ်ပါတယ်။ Amnesty International အဖွဲ့ရဲ့အခုနောက်ဆုံးအစည်းအဝေးကစားနဲ့ပတ်သက်လို့အာဖဂန်အစိုးရကတစုံတရာမှတ်ချက်ပေးတုံ့ပြန်တာမရှိသေးပါဘူးရှင်။
ပါလက်စတိုင်းသမ္မတရဲ့အတည်ပြုချက်မရယူဘဲလူသတ်မှုကျူးလွန်သူတအုံးကိုဟာမတ်စ်အုပ်ချုပ်ရေးအဖွဲ့ကဒီကနေ့မှတည်ထောင်စီရင်လိုက်ပါတယ်။ရာဇဝတ်မှုတိုက်ဖျက်နေနေတဲ့လူလူတွေပေါ်ဥပဒေစိုးမိုးရေးအတွက်အာဏာပိုင်တွေကအခုလိုတည်ထောင်စီရင်ဖို့ဆုံးဖြတ်လိုက်တာလို့ဂါဇာမှာရှိတဲ့အစိုးရရှိနေချုပ်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။အခုတည်ထောင်စီရင်ခံရသူတအုံးအယူခံဝန်ရံမှာပြစ်ချခံခဲ့ရပြီးအသက်ခံရသူတွေရဲ့မိသားစုတွေစီကနေလူငင်းချမ်းသာခွင့်ပေးဖို့တောင်းဆိုတာမှလည်းပြစ်ချခံထားရတာပါ။ပါလက်စတိုင်းဥပဒေအရတေရန်အပြစ်ပေးဖို့အတွက်သမရစီကနေအတည်ပြုချက်ရယူရမှာဖြစ်ပေမဲ့နိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေကတေရန်အပြစ်မပေးဖို့တောင်းဆိုနေတဲ့ကြားမှာပဲဒီပါလက်စတိုင်းလူမျိုးတွေကြားညှင်းညွတ်မှုရရှိအောင်အစိုးရရှိနေချုပ်ကအခုလိုဆောင်ရွက်လိုက်တာပါညှင်းညွတ်သောအစိုးရအဖွဲ့အာဏာရလာတဲ့2014ခုနှစ်ကစလို့ဟာမတ်စ်အဖွဲ့အနေနဲ့ဒါဟာပထမဆုံးအကြိမ်တေရန်အပြစ်ပေးလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူရီရဲ့အင်္ဂါနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာနှစ်နှစ်ဆက်တိုက်အားကောင်းကြရာကနေဒီနှစ်မှာတော့အနည်းငယ်ပြန်လည်ကျဆင်းသွားတဲ့အကြောင်းကမ္ဘာပံကဒီနေ့ခန့်မှန်းပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာတွေကိုလေ့လာဆောင်ကြည့်တဲ့ကမ္ဘာပံရဲ့2016ခုနှစ်မေလအစဉ်ကစားဒီနေ့ထုတ်ပြန်တာမှာပြီးခဲ့တဲ့2014-2015ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 8.5 ရာခိုင်နှုန်းရှိခဲ့ပြီးလက်ရှိ2015-2016ဘဏ္ဍာရေးနှစ်မှာတော့9ရာခိုင်နှုန်းပဲရှိတဲ့အကြောင်းကမ္ဘာပံကခန့်မှန်းချတာပါမြန်မာနိုင်ငံမှာဒီနှစ်ပိုင်းမိုးများပြီးတော့ရေကြီးရေလျှံတာတွေကြောင့်ကုန်ထုတ်လုပ်မှုတွေနဲ့ပြည်ပတင်ပို့ကုန်တွေထိခိုက်ခဲ့ရတယ်လို့ရွေးကောက်ပွဲနဲ့အတူနိုင်ငံရေးအပြောင်းလဲကာလစိုးရိမ်မှုတွေကြောင့်လည်းရင်းနှီးမြှုပ်နှံမှုအပိုင်းမှာနှိပ်ကွေးသွားတာတွေဟာစီးပွားရေးတိုးတက်မှုနှုန်းကျဆင်းစေတဲ့အကြောင်းရင်းတွေဖြစ်တယ်လို့ကမ္ဘာပံကသုံးသပ်ပါတယ်အခြေခံအဆောက်အုံပိုင်းဆိုင်ရာအကန့်အသတ်တွေဆက်ပြီးတော့ရှိနေသေးတာငွေလဲလို့မတည်ငြိမ်တာနဲ့ငွေကြေးဖောက်ပွားမှုနှုန်းမြင့်မားတာတွေကလည်းစီးပွားရေးတိုးတက်မှုကိုထိခိုက်စေတဲ့အကြောင်းရင်းတွေထဲမှာပါပါတယ်မြန်မာနိုင်ငံဒီနေ့ဒီနေ့အတွင်းစီးပွားရေးတိုးတက်မှုနှုန်းကျဆင်းနေဆိုပေမဲ့လည်းကမ္ဘာပေါ်ကစီးပွားရေးတိုးတက်မှုနှုန်းမြင့်မားတဲ့နိုင်ငံတွေထဲမှာတော့ဆက်ပြီးတော့ပါဝင်နေဆဲဖြစ်တယ်လို့လည်းကမ္ဘာပံကသုံးသပ်ပြောဆိုပါရယ်မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေစတင်လှုပ်လာခဲ့တဲ့2017ခုနှစ်ကစလို့မြန်မာပေါ်နောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုတွေကျော့ပါသွားခဲ့တယ်လို့နိုင်ငံသားချင်းညှို့နှံမှုတွေလည်းအရင်ကထက်ပိုပြီးတော့များလာခဲ့တာပါပြည်သူတွေရွေးကောက်တင်မြောက်တဲ့အရက်သားအစိုးရဒီကြေကြေတာဝန်လွှဲပြောင်းယူနိုင်ခဲ့တာကြောင့်လည်းမြန်မာနိုင်ငံရဲ့ရှေ့လာလာပေါ်မျှော်လင့်ချက်တွေကတော့တိုးနေစေပါရှင်
။မြောက်ကိုရီးယားနိုင်ငံကပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာအောင်မြင်မှုရခဲ့ပုံမပေါ်ဘူးလို့တောင်ကိုရီးယားကပြောဆိုလိုက်ပါတယ်။မစ်ဆိုင်းတုံးကိုဝွန်ဆန်စိတ်ကမ်းမြို့အနီးကနေတနင်္လာနေ့အစောပိုင်းတုန်းကလွတ်တင်ခဲ့ကြောင်းလဲတောင်ကိုရီးယားပူတဲ့စီဥစည်းချုပ်ကဒီကနေ့မှကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘလို့မစ်ဆိုင်းမျိုးစားဖြစ်လဲဆိုတာကိုအာဏာပိုင်တွေဘက်ကအတိအကျထုတ်ပေါ်ပြောဆိုတာမျိုးမရှိပေမဲ့တာလက်ပစ်မူဆူဒန်မစ်ဆိုင်းဒုံးဖြစ်နိုင်တယ်လို့သတင်းတွေမှာဖော်ပြပါရတယ်။အလားတူဒုံးကြီးမျိုးကိုဧပြီလတုန်းကလဲမြောက်ကိုရီးယားက3ချိန်စမ်းသပ်ပစ်လွတ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။ဒီမစ်ဆိုင်းဒုံးကြီးတွေကကီလိုမီတာ3000နဲ့4000အကွာဝေးထိအောင်ပစ်နိုင်တာကြောင့်တကယ်လို့သာအောင်မြင်မြင်နဲ့ပစ်ခတ်နိုင်ရင်ဂျပန်တရုတ်နဲ့ Guam ကျွန်းတွေအထိဒီမစ်ဆိုင်းဒုံးကြီးရောက်ရှိမှာပါမူဆူရန်မစ်ဆိုင်းဒုံးကြီးဟာဆိုဗီယက်ရင်ခုန်တင်မောတွေကနေပစ်ခတ်နိုင်တဲ့ပယ်ရင်တက်မစ်ဆိုင်းဒုံးကြီးကိုအခြေခံပြုလုပ်ထားတာဖြစ်ပြီးမြောက်ကိုရီးယားဟာမြေပြင်ကနေရွှေ့ပြောင်းပြီးပစ်ခတ်နိုင်အောင်ပြန်လည်မွမ်းမံထားတာပါကုလသမဂ္ဂလုံခြုံရေးကောင်စီကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပယ်ရင်တက်ဒုံးကြီးစမ်းသပ်ပြုလုပ်တာတွေကိုမလုပ်ဖို့တားမြစ်ထားပါတယ်လွန်ခဲ့တဲ့မတ်လအတွင်းမြောက်ကိုရီးယားအနေနဲ့ဒီတားမြစ်ချက်တွေကိုလိုက်နာအောင်ပို့ပြီးတော့တင်းကျပ်တဲ့ပိတ်ဆို့တံခတ်မှုတွေလည်းလုပ်ခဲ့ပါသေးတယ်ဒါပေမဲ့လည်းဒီရေးယူမှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာတာရိုနဲ့တာလက်ပစ်မစိုင်းဒုံးကြီးတွေကိုအပတ်စဉ်တိုင်းလိုလိုပြစ်ခတ်နေတာပါစီးပွားရေးအရအကူအညီတွေနဲ့လုံခြုံရေးအကူအညီပေးနိုင်ဖို့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွံ့လွတ်ဖို့လိုသလိုနိုင်ငံတကာနဲ့တွဲဆုံဆွေးနွေးဖို့မြောက်ကိုရီးယားရဲ့အဓိကမာမိတ်ဖြစ်တဲ့တရုတ်နိုင်ငံကကင်ဂျုံအွန်းအစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံလေပိုင်းမှာဒီကနေ့အစောပိုင်းကလက်နက်ခဲယမ်းတူလောင်ရုံတစ်ခုအကြီးကျယ်မိလောင်ပောက်ကွဲခဲ့တာကြောင့်လူ18ဦးထက်မနည်းသေဆုံးခဲ့တယ်လို့အိန္ဒိယအစိုးရတာဝန်ရှိသူတွေကပြောပါရယ်။ဒေသစံတော်ချိန်မနက်တနာရီခွဲလောက်မှာဖြစ်ခဲ့တဲ့ဒီမိလောင်မှုအတွင်းတခြားလူ19ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပါရယ်။မိလောင်နာကိုထိကျုပ်ထားနိုင်ပြီဖြစ်ပေမဲ့လည်းဒီမိလောင်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်။အနီးအနားတစ်ဝိုက်မှာနေထိုင်နေကြတဲ့ထောင်ထဲချီတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ကြတယ်လို့ဒေသဆိုင်ရာသတင်းတွေမှာဖော်ပြပါရယ်။အနောက်ပိုင်းမဟာရာစထရာပြည်နယ်မှာရှိတဲ့ပူကုံလက်နက်ခဲယမ်းတူလောင်ရုံဟာအိန္ဒိယနိုင်ငံမှာအကြီးဆုံးလက်နက်ခဲယမ်းတူလောင်ရုံတစ်ခုဖြစ်ပါတယ်ရှင
်2016ခုနှစ်အတွင်းဥရောပကိုသွားဖို့မြေတဲပင်လယ်ကိုဖြတ်ကူးတဲ့ရွှေပြောင်းဝင်ရောက်သူ2500ကျော်တည်ဆုံးပြီဖြစ်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့မှပြောဆိုလိုက်ပါတယ်2015ခုနှစ်ပထမ5လအတွင်းတုန်းကရွှေပြောင်းဝင်ရောက်သူ1155ဦးတည်ဆုံးခဲ့တာပါမြေတဲပင်လယ်ကိုဖြတ်ကူးသူ82ဦးမှာတဦးလုံးတည်ဆုံးနေတာလို့ UNHCR ပြောခွင့်ရ Williams ပင်လာကသတင်းတောက်တွေကိုဂျနီဗာမှာပြောဆိုခဲ့ပါတယ်မြောက်အာဖရိကနဲ့အီတလီလမ်းကြောင်းကတော့ပိုးပြီးတော့အန္တရာယ်ကြီးတယ်လို့လည်းသူကဆိုပါတယ်အခုနှစ်အတွင်းရွှေပြောင်းဝင်ရောက်သူ2119ယောက်သေဆုံးခဲ့ပြီးဒါဟာ23ဦးမှာတဦးနှုန်းသေဆုံးတာပါအဲဒီလမ်းကြောင်းကိုအသုံးပြုသူများစုဟာနိုင်ဂျီးရီးယားနဲ့ဂမ်ဘီယာနိုင်ငံတွေကဖြစ်ပြီးစီးရီးယားအာဖဂန်နစ္စတန်နဲ့အီရတ်နိုင်ငံသားတွေကတော့တူရကီဂရိစ်လမ်းကိုအသုံးပြုတာများတယ်လို့ UNHCR ကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်တုန်းကလည်းရွှေပြောင်းဝင်ရောက်သူဒုက္ခသည်180လောက်ဟာမြေရဲပင်လယ်ကိုဖြတ်ကူးစင်မှာတည်ဆုံးခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့တွေကတော့ဂျာမနီကယ်ဆယ်ရေးသမားတစ်ယောက်ရင်းနှစ်တည်ဆုံးတဲ့ကလေးငယ်ကိုပွင့်ချီထားတဲ့ပုံကိုဖြန့်ဝေပြီးရွှေပြောင်းဒုက္ခသည်တွေအရေးဥရောပအာဏာပိုင်တွေအနေနဲ့ကင်ကွယ်ဆောင်ရွက်ဖို့တိုက်တွန်းနေပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်မြန်မာပြည်ဆိုင်ရာသတင်းတွေမတိုင်ခင်အခုတော့နိုင်ငံကသတင်းလွှာတပုတ်ကိုပြောပြခြင်းပါတယ် NATO ခေါ်မြောက် Atlantic စစ်စာချုပ်အဖွဲ့ပိုလန်နိုင်ငံဝါဆော့မြို့တော်မှာမကြာခင်ကျင်းပဖို့ရှိတဲ့သမိုင်းတွင်မဲ့ထိပ်သီးဆွေးနွေးပွဲဟာပိုလန်နဲ့ဘော်တစ်ဒေသမှာမဟာမိတ်နိုင်ငံတွေရဲ့ခုခံကာကွယ်စနစ်ကိုပိုပြီးအားဖြည့်ရာရောက်မယ်လို့ NATO အတွင်းမှူးချုပ် Jens Stoltenberg ကတင်းလာနေကပြောကြားသွားပါတယ်ဒီတော်တွင်နိုင်ငံလုံးညုံရေးအတွက်စိုးရိမ်နေကြတဲ့အရှိန်နဲ့တောင်ပိုင်းအရက်ကမဟာမိတ်နိုင်ငံတွေကိုကျန်တဲ့အဖွဲ့ဝင်နိုင်ငံတွေကပိုပြီးထောက်ပံ့အားပေးကြဖို့အယ်ဘေးနီးယားနိုင်ငံမြို့တော်မှာကျင်းပတဲ့ NATO အဖွဲ့ဝင်နိုင်ငံများလွှတ်တော်အမတ်အဖွဲ့ရဲ့အစည်းအဝေးမှာတိုက်တွန်းသွားပါတယ်အသေးစိတ်ကိုတော့ VOA သတင်းတော်ဇလတီကာဟုတ်ရဲ့သတင်းတော်ကိုမအေးတန်နာကျော်ကပြောပြပါမယ
်ရုရှားနိုင်ငံကပိုလန်နဲ့ဘော်တစ်ဒေသနိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတဲ့ဒေသတွေအပေါင်းဝင်ဒေသတော်တော်များများမှာစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေကြတာပါရုရှားနယ်နိမိတ်နဲ့ပိုပြော်နီးနီးမှာမြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့ NATO ကတပ်တွေဖြန့်ချမဲ့အစီအစဉ်တွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားစစ်တပ်ကိုအပြေးအဝအသင့်အနေထားရှိအောင်လို့လေ့ကျင့်ပေးနေတယ်လို့အရာရှိတွေကပြောပါတယ်ဒါအပြင်တာဝဲပြင်းနျူကလ িয়ার ဒုံးကြီးပြည်လွန်နိုင်တဲ့တိုက်လေရင်တွေကိုယူကရိန်းကနေလွန်ခဲ့တဲ့နှစ်မှာခွဲထွက်ပြီးတော့ရုရှားနိုင်ငံရဲ့အောက်ကိုဝင်ခဲ့တဲ့ပင်လယ်နဲ့ကျွန်းဆွယ်ခရီးမယားဒေသကိုပို့ထားမယ်လို့လည်းရုရှားအစိုးရကပြောပါတယ်NATO ကလည်းသူတို့ရဲ့အထူးသဖြင့်ပိုလန်နဲ့ဘော်တစ်နိုင်ငံတွေအပါအဝင်အရှေ့ပြားမှာတည်ရှိတဲ့မဟာမိတ်နိုင်ငံတွေမှာအလှည့်ကျတပ်ဖွဲ့တစ်ခုချထားမယ်လို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကကြေညာပါတယ
် Everything we do is defensive and it is proportionate and it's
ကျွန်တော်တို့လုပ်နေသည်များကိစ္စတွေကခုခံမှုအတွက်ပဲဖြစ်ပြီးတော့တစ်ဖက်ကအနေထားတိုင်းတုံ့ပြန်တာပါကျွန်တော်တို့ရဲ့နိုင်ငံကစီးပင်းတွေနဲ့အညီအတိအကျဆောင်ရွက်တာဖြစ်ပါတယ်
ရုရှားဆိုရကသူ့ရဲ့ပြောကြားချက်ကိုပယ်ချပြီးတော့ဆိုဗီယက်ပြည်ထောင်စုကပြုတ်ကွဲလာတဲ့အဲဒီနိုင်ငံတွေမှာ NATO တပ်တွေဖြန့်ချမယ်ကိစ္စကိုတုံ့ပြန်မယ်လို့ချိန်ချောက်ထားတာပါ NATO ကဒုံးချီကာဝယ်ရေးစနစ်ရဲ့တစိတ်တစ်ပိုင်းကိုရူမေးနီးယားနိုင်ငံမှာတက်ဆင်လိုက်တဲ့ကိစ္စကိုရုရှားသမ္မတဗလာဒီမီယာပူတင်ကအရင်တစ်ပတ်ဂရိနိုင်ငံခီးစင်တွင်မှပယ်ချပြောဆိုသွားပါ
တယ်
ဒီကိစ္စကကျွန်တော်တို့အတွက်ဘာကြောင့်အန္တရာယ်မရှိရမှာလဲသိရှိတာပေါ့ဗျာဒါကြောင့်ကျွန်တော်တို့လည်းဒီကိစ္စကိုတံပြန်လုပ်ရပါတော့မယ်အရင်တုန်းကတော့ရိုမေးနီးယားကဂျာမန်ညက်နေရတော့ခံစားချက်ကိုသိချင်မှသိပါလိမ့်မယ်ကျွန်တော်တို့ဘက်ကလည်းကိုယ်နိုင်ငံလုံခြုံရေးအတွက်လှုပ်ရှားရှိတာကိုလှုပ်ရမှာပါ
ပိုလန်သမ္မတအန်ဒရက်စ်ဒူရာကတော့ဒုံးကျည်ကာဝေးရေးစနစ်အပေါ်ရုရှားရဲ့တုံ့ပြန်မှုကတမင်တကာကိုပြဿနာကြီးထွားအောင်ချဲ့ကားတာဖြစ်တယ်လို့ပြောပါတယ
်။ပရက်ဇီဒန့်ဗလာဒီမီရာပူတင်ဟာနာမတာကီခါရက်တာတရခရီတူအယ်နေနော်ပရက်စတူTo jest jego komentarz, natomiast fakty są następujące. Po pierwsze, inwestycja nie jest niczym nowym i nie jest żadnym zaskoczeniem, bo przecież była zapowiadana od lat.
Tamara Putin ပြောသွားတာကဖြစ်နေတဲ့အခြေအနေကိုထုံးစံအတိုင်းမှတ်ချက်ပေးသွားတာမျိုးပဲလို့ကျွန်တော်ယူဆတာကိုသူလည်းသိတယ်ထင်ပါတယ်။ဒီကိစ္စကအရင်နှစ်တွေအကြာကြီးတည်းကပြောနေခဲ့တာပဲ။အခုမှအစမ်းမဟုတ်တာ။
အဗီနီးယားနိုင်ငံမှာအစည်းအဝေးတနင်္လာနေ့ကျင်းပသွားတဲ့နေတိုးရဲ့မဟာမိတ်နိုင်ငံများလွှတ်တော်အမတ်အဖွဲ့အကြီးအကဲကရုရှားရဲ့ရန်လိုမှုကိုတားဆီးမှဖြစ်တော်မယ်လို့တတိပေးသွားပါတယ
် NATO the European Union and even Russia were working together to overcome the divisions and conflicts in the former Yugoslavia
နေတိုးရဲ့ဥရောပသမဂ္ဂရဲ့နောက်ပြီးရုရှားအောင်မှာပေါင်းပြီးယူဂိုစလာဗီးယားနိုင်ငံပြစ်ခတ်တွေကိုပြောင်းမှုတွေကိုကျော်လွန်နိုင်မှုလုပ်ခဲ့ဖို့ရတယ်။အဲဒီနောက်ပိုင်းမှာတော့ရုရှားဆွေရကကျွန်တော်တို့နဲ့မပူပေါင်းမဲစန့်ကျင်လှုပ်ဆောင်မှသူတို့အကျိုးစီးပွားတိုးမယ်လို့ယူဆလိုက်တဲ့ပုံပါပဲ။ကမ္ဘာစင်းကြီးမှာအသေးချာနေရာရဖို့သူများနိုင်ငံတွေကိုအားပြုအောင်လုပ်ရမယ်၊လိုက်ခွဲပြရမယ်၊အင်းနီးချင်းနိုင်ငံတွေပေါ်အင်အားသုံးလုပ်ရမယ်လို့စိတ်ပိုင်းဖြတ်ထားတာပါ
။နေတိုးဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်အလက်ဇန္ဒားဂရက်ရှ်ကိုကတော့နေတိုးအဖွဲ့ဟာစီအေခေလုံးလုံးရဲ့နီးလန်းတွေကိုအသုံးပြုနေတယ်လို့ဆွဆွဲပါတယ်။ Roski Yaskata ကဇက်တာသတင်းစာမှာဒီကနေ့ဖော်ပြထားတဲ့တွေ့ဆုံမေးမြန်းခန်းမှာ Mr. Grasko ကရုရှားနဲ့ NATO ဆက်ဆံရေးပို့ပြီးတော့ဆိုးလာမယ့်အနေအထားကဆက်ပြီးတော့ရှိနေသေးပဲဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင
်။ဝီစီဝါရောင်းဝယ်ဖောက်ကားမှုတွေရုံထဲပါပြောက်ဖို့နဲ့တက်လူတွေမူရစီတွင်းတွင်းကြကြသုံးဆွဲနေတာတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကြသေးခင်ကပဲပြောထားပါတယ်မြန်မာလူငယ်တက်လူတွေအကြားမူရစီဝါအရက်သေးစာတောက်စားမှုရောနေပပျောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါဒလဲဘာတွေများလှုပ်ဆောင်စီခြင်းကြပါဒလဲဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါတရေပါဝင်မဆွနေနိုင်ဘူးဆိုရင်လေကိုဆွနေကျင်တော့ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1239382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွနေကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မကြခင်ည9:00ခွဲမှာဆွနေကြမယ် VO တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးလို့ရဲဆိုရင်နောက်ထပ်2နာရီအတွင်းဖုန်းနံပါတ်တွေပေးပို့နိုင်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်ဒုတိယကမ္ဘာအစဉ်အတွင်းပျောက်ဆုံးကျန်ရခဲ့တဲ့ American City ရုပ်ကျွင်းရှာဖွေရေးအဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံချင်းပြည်နယ်ကိုအခုလအတွင်းသွားရောက်ပြီးရုပ်ကျွင်းရှာဖွေမှုတွေလှုပ်ဆောင်ခဲ့ပါတယ်စုံစမ်းမိမြန်းထားတဲ့ကိုသားညွန့်ဦးကပြောပြပါမယ်
DPA ဆိုပြီးတော့ဒုက္ခောက်တုံးတဲ့ဒီဒုတိယကမ္ဘာစစ်တွင်ပျောက်ဆုံးကျန်ခဲ့တဲ့ American City ရုပ်ကျွင်းရှာဖွေအဖွဲ့ရဲ့စုံစမ်းရေးအဖွဲ့ဝင်9ဦးဟာမေလ1ရက်နေ့ကနေပြီးတော့28ရက်နေ့ထိချင်းပြည်နယ်ကိုတွားရောက်ပြီးတော့ရုပ်ကျွင်းရှာဖွေထောက်လှမ်းရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့ကြတာပါ American ပြည်တော်စုရဲ့မူဝါဒအရ American ကြာဆုံးစစ်သည်တွေရဲ့ရုပ်ကျွင်းတွေကိုမိသားစုလက်ဝဲကိုပြန်လည်ပေးအပ်နိုင်ရေးအတွက်ဆောင်ရွက်ချက်တစ်ခုဖြစ်တယ်လို့ရန်ကုန်မြို့ American တန်ရုံပြောခွင့်ရသူက VOA ကိုပြောပါတယ
် 9 DPA team members deployed to the areas in hope of recovering the remains of 7 US Army Air Forces personnel
ဒုတိယကမ္ဘာစစ်တွင်းကပျောက်ဆုံးကျန်ရှိခဲ့တဲ့ American leader တပ်ဖွဲ့ဝင်9ဦးရဲ့ရုပ်ကျွန်းတွေကိုပြန်ပြီးတွေ့နိုင်ဖို့အတွက်မျှော်လင့်ခံမှန်းထားတဲ့နေရာဒေသတစ်ဝိုက်မှာစုံစမ်းမှု9ဦးကလူစုခွဲပြီးတော့ရှာဖွေခဲ့ကြပါတယ်။ဒီမှန်းချက်ကတော့ပျောက်ဆုံးနေသူတွေရဲ့ဖြစ်နိုင်ခြေရုပ်ကျွန်းတွေကိုမိသားစုနဲ့တိုင်းပြည်ကိုပြန်လည်အနှံ့နိုင်ရေးအတွက်ဖြစ်ပါတယ်
။မြန်မာနဲ့ American ကြားဆက်ဆံရေးပြန်လည်ကောင်းမွန်လာပြီးတဲ့နောက်2013ခုနှစ်ကစပြီးတော့မြန်မာနိုင်ငံရဲ့ American City ရုပ်ကျွင်းရှာဖွေလုပ်ငန်းတွေလှုပ်ဆောင်မှုတွေအပြန်အလှန်ညှိနှိုင်းမှုတွေရှိခဲ့ကြတာပါမြန်မာအစိုးရတာဝန်ရှိသူတွေနဲ့ရောတမိုင်းဆိုင်ရာသုတေသူတွေနဲ့ပါသူတို့တွေ့ဆုံပြီးတော့ရုပ်ကျွင်းရှိနိုင်ခြေဒေသတွေမှာရှာဖွေကိစ္စတွေလုပ်ဖို့အတွက်အဓိကထားဆွေးနွေးခဲ့ကြပါတယ်ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံမြောက်ပိုင်းကဟိမဝန္တတောင်တန်းတွေအနီးမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့ပြီးတော့အဲ့ဒီဒေသတစ်ဝိုက်မှာ American City 900ကျော်ပျောက်ဆုံးနေတယ်လို့ DPA ကနေပြီးတော့ခန့်မှန်းယူဆထားပါတယ်ဒီအတွက်ကြောင့်မလို့ရုပ်ကျွင်းရှာဖွေလုပ်ငန်းတွေအတွက်အမေရိကန်ဘက်ကလွန်ခဲ့တဲ့နှစ်တန်ကြာကလေးကကြိုးပမ်းဆောင်မှုတွေရှိခဲ့ပြီးတော့အခုဒီနှစ်နိုင်ငံဆက်ဆံရေးအတန်အသင့်ကောင်းလာကလေးကဆိုရင်ရှာဖွေရေးလက်တွေ့အစီအစဉ်တွေကိုစတင်နိုင်ခဲ့ကြတာဖြစ်ပါတယ်။အခုလိုဒီစုံစမ်းရှာဖွေရေးအဖွဲ့ရဲ့ချင်းပြည်နယ်ခီးစဉ်နဲ့ပတ်သက်လို့တော့အသေးစိတ်ရှာဖွေတွေ့ရှိချက်တွေကိုတရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာ
။ကိုသားညွန့်ဦးရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုဆက်ပြီးနားဆင်ရမှာကမြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်အောက်လွှတ်တော် Democracy Partnership Committee ဥက္ကဋ္ဌ Mr. Peter Roskam ဟာမြန်မာနိုင်ငံနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံလွှတ်တော်ရေးရာကိစ္စတွေအဓိကထားဆွေးနွေးခဲ့ကြပါတယ်။ဒါအပြင် Mr. Roskam အနေနဲ့ဒီကနေ့ညနေပိုင်းမှာမြန်မာလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကတင်ပြပါမယ်။
မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American Outlook တော် Democracy Partnership Committee ရဲ့ဥက္ကဋ္ဌ Mr. Peter နဲ့အဖွဲ့ဝင်9ဦးတို့ဟာမြန်မာနိုင်ငံသားဝင်ကြီးဒေါန်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်း 10:00 နာရီလောက်ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့တွေ့ဆုံမှုမှာမိနစ်30ကျော်ကြာမြင့်ခဲ့ပြီးတော့အဓိကအားဖြင့်နှစ်နိုင်ငံလွှတ်တော်နှစ်ရဲ့ကြားပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်များကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေးအေးဆိုးက VOA ကိုပြောပါတယ်။
အဲ့ဒီနေ့တွေ့တယ်မနေ့7နာရီကဒီနိုင်ငံကြီးဝင်ကြီးသူကနိုင်ငံကြီးဝင်ကြီးအနေနဲ့လက်ခံတွေ့ဆုံတာဆိုတော့သူ့အဲကမှလာတွေ့တယ်အတိကတော့နှစ်နိုင်ငံဆက်ဆံရေးပေါ့အဲ့ဒီထက်မှမအသေးစိတ်ကတော့ဒီနှစ်နိုင်ငံဒီလွှတ်တော်တွေအချင်းချင်းဆက်ဆံရေးပေါ့ဟို legislative branch နှစ်ခုဆက်ဆံတာပေါ့လေလွှတ်တော်ဆိုပေမဲ့တူကလွှတ်တော်လို့ဗမာကတော့သုံးတာဆိုတော့အတိကတော့ဗမာ legislative branch နဲ့ဟိုဘက်က American legislative နှစ်ခုကြားပါဖို့ဆောင်ရွက်ဖို့
Mr. Peter နဲ့အဖွဲ့ဝင်တို့ဟာဒေါန်ဆန်းစုကြည်နဲ့ရင်းနှီးနှီးတွေ့ဆုံခဲ့ပြီးညနေပိုင်းမှာတော့လွှတ်တော်ကိုယ်စားလှယ်တချို့နဲ့တွေ့ဆုံမှုရှိတယ်လို့ဒေါ်အေးဆိုကပြောပါတယ်
။တခြားတော့မဟုတ်ပါဘူးကြည့်ရတော့တော်တော်များများတော့အင်တာဗျူးလာလို့တလို့ပဲအမားတို့ဝင်ကြီးကိုသူတို့ရှေ့ဝင်ကြီးနေလဲဘလို့ညှက်တဲ့အလုပ်လုပ်ပါလဲဘလို့ခက်ခဲဘလို့ကြိုးစားခဲ့ရပါလဲစသဖြင့်ပေါ့လေဟိုတယောက်ပစနတာ၈ယောက်ကို၈ယောက်ဆိုတော့၈ယောက်ကသူတို့လည်းမေးနေတယ်မေးခွန်းလေးတွေရောသူတို့ personal မေးခွန်းလေးတွေရောပါလေးတွေရောမေးသွားတာပါပြလာပြဟိုရင်းရင်းနှီးနှီးလာဆက်လာပြောတော့တာအထက်ကတော့ဒီဖွတ်တော်နိုင်ငံသားမှာပူပေါင်းဆောင်ရွက်ဖို့သူတို့လှုပ်ရှင်ပါတယ်သူတို့ကဗာရင်းအကူညီပေးရမယ်လို့ညနေကျမှပဲလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းသူတို့တွေ့ဖို့ရှိပါတယ်အဲဒီအချင်းပြောပါမယ်ပေါ့လေဒါကတော့အရင်ဆုံးပြောင်းတာဝင်းကြီးကိုလာပြီးတော့ကနဦးပုစဲရင်းနဲ့သူတို့အစီအစဉ်ကိုလာပြောတော့တာပါ
Democracy Partnership Committee ဟာ American Party ကြီးနှစ်ရဲ့စလုံးကကုစလရီပါဝင်ပြီးအဖွဲ့ဝင်20နဲ့လက်ပဲဆောင်ရွက်နေတာပါ Botswana Democracy နိုင်ငံရဲ့ဥပဒေပြုရေးဆောင်ရွက်ချက်တွေလွှတ်တော်ရေးရာကိစ္စရပ်တွေမှာကူညီဆောင်ရွက်ပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ဥပဒေပြုရေးပိုင်းဆိုင်ရာသင်တန်းတွေအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကူအညီပေးနေရလဲဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော့ကိုထက်အောင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းချင်တယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ကိုစာရေးသားနိုင်ရပါတယ်ခင်ဗျာအခုတော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုကြားရပါမယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ Sub Committee တွေဖွဲ့စည်းကြောင်းကိုဒီကနေ့တရားဝင်ထုတ်ပြန်ကြေညာလိုက်ပြီးမကြာမီရက်ပိုင်းအတွင်းမှာတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ NCA လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့တရားဝင်အကြောင်းကြားတာမရရှိသေးကြောင်းနဲ့ဆွေးနွေးဖို့အတွက်တော့ပြင်ဆင်ထားတာရှိကြောင်းပြောကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့အမျိုးသားရင်ကြားစီရင်နဲ့ပြည်တွင်းငြိမ်းချမ်းရေးကိုဆောင်ရွက်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေဖွဲ့စည်းကြောင်းကိုဒီကနေ့တရားဝင်ထုတ်ပြန်လိုက်ပြီးကော်မတီကိုငြိမ်းချမ်းရေးဆိုင်ရာစည်းစက်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းကဥက္ကဋ္ဌအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။ညီလာခံအကျိုးပြင်ဆင်ရေးကော်မတီရဲ့အောက်မှာဆက်ကော်မတီ2ရက်ကိုဖွဲ့စည်းထားပြီးအကျိုးပြင်ဆင်ရေးဆက်ကော်မတီ1ကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အကျိုးပြင်ဆင်ရေးဆက်ကော်မတီ1ကတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးသွားမှာဖြစ်ပါတယ်လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာ27ရာစုပင်လုံပြင်ဆင်ရေးအတွက်ပါဝင်ဆောင်ရွက်နေပြီးလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုတော့ဆက်ကော်မတီ2ကမကြာခင်မှာတွဲဆုံဆွေးနွေးဖို့ရှိကြောင်းအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်းရေးမှူးဦးလာမောင်ရွှေကပြောပါတယ
်ကော်မတီကတော့ဒီ16ရက်နေ့ဖွဲ့ပြီးတော့စပြီးတော့ဆွေးနွေးနေတာပါပြောင်းဝင်အမိန့်စာတော့ဒီနေ့ထွက်တော့ပေါ့လေအတော့လာမယ့်ရက်ပိုင်းအတွင်းမှာ NCA အပြည့်အလက်မထိုးရသေးတဲ့ခေါင်းဆောင်တွေနဲ့တွေ့နေမှုလုပ်နေပါတယ်လာမယ့်နှစ်ရက်၃ရက်အတွင်းမှာတွေ့နေမှုပြင်ဆင်နေပါလိမ့်မယ်
တွဲဆုံမှုပြင်ဆင်ရမှာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအားလုံးနဲ့တွဲဆုံဆွေးနွေးရေးကိုကြိုးစားသွားမယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့တာဝန်ကတော့လက်မှတ်မထိုးရသေးတဲ့ဒီအားလုံးအတွင်းမှာ UNSC အပေါ်ကြည့်ကြည့်အပေါ်ဘောဒီ အလုံးနဲ့တွေ့ပြီးရှင်းပြပါပါရှင်းပြပြီးတော့မှသူတို့နဲ့အဲကျွန်တော်တို့ဒီချုပ်ပြတဲ့အပေါ်မှာဝါတော့ပြောလို့ဒီလိုင်းမှာပေါ့နိုင်ဖို့ဖိတ်ခေါ်မယ်ဒီလည်းရှာမယ်ဆိုပြီးဒီလိုပဲဆက်ပြီးတော့သွားဖို့တော့တကယ်မျိုးဝင်ဘက်ကတော့အပြည့်ပြည့်ထားတာရှိတယ်
MCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုပေါင်းပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့တွဲဖက်အတွင်မူတဦးထွန်းစော်ကတော့ပြည်စုံဆွေးနွေးရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျွန်တော်တို့ဒီကိုတိုင်းရိုက်ဟိုပြည်စုံဖို့အတွက်ပြောလာတာအချင်းကလာတော့အခုချိန်ကြီးတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့လည်းခုလေးနေမယ်ဟိုပါပေါ့သမတယုံကအဲ့လိုကော်မတီတွေဖွဲ့လိုက်တဲ့အကြောင်းတရားဝင်ထုတ်ပြန်ကြေညာချက်လေးတော့တွေ့ရပါတယ်အဲ့မဲ့ကျွန်တော်တို့ဘက်ကတော့တရားဝင်ဒီတွေ့ဆုံဖို့အတွက်ကမ်းလှမ်းလာတာမရှိသေးပါဘူ
း UNFC အနေနဲ့တော့တွေ့ဆုံဆွေးနွေးဖို့အသိရှိနေတယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့တွေ့ဆုံဖို့အတွက်အသိရှိရှိပါတယ်ကျွန်တော်တို့ဘက်ကအပြင်ဆင်ပြေးကြတဲ့ဖြစ်ပါတယ်တက်ကော်မတီကမဖွဲ့ခင်အစိုးရမဖွဲ့ခင်ကလေးကနေကျွန်တော်တို့ကောင်ဆယ်စုကြည်စီကိုလည်းကမ်းလှမ်းနေဖြစ်ပါတယ် UNFC အနေနဲ့ပေါ့လေ
UNFC အဖွဲ့မှမပါဝင်တဲ့ NDAA ခေါ်မိုင်းလာအဖွဲ့ UWSA ခေါ်ဝါအဖွဲ့စတာတွေနဲ့လည်းဝါအဖွဲ့ဌာနချုပ်ပန်ဆန်းမှာတွဲဆုံဆွေးနွေးမယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ NDAA ခေါ်မိုင်းလာအဖွဲ့ရဲ့အထူးတွေတွေ့ရမှုဥကြည်မြင့်ကတော့အကြောင်းကြားလာတာမရှိသေးကြောင်းပြောပါတယ်
။အော်အဲ့ဒါမသိသေးဘူး။ဘာမှအဲ့ဒါမပြောသေးပါဘူး။ Facebook တော့ရှိတယ်လို့ပြောတယ်။ဘေးရနဲ့တွေ့မယ်ဘယ်လိုလဲလို့မယ်ဆိုလို့ရှိရင်ကျွန်တော်တို့ဟာမပြောနိုင်သေးဘူး။
ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီက NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ပြင်ဆင်နေပေမဲ့အစိုးရရဲ့တက်မတော်ဘက်ကတော့လက်ရှိလက်နက်ကိုင်ပြိပခါတွေဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးမှာမဟုတ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီသတင်းပတ်တွေအတွင်းမှာတော့ SSPP ရှမ်းပြည်တက်မတော်မြောက်ပိုင်းKIA ကချင်လွတ်လပ်ရေးတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်ရှိမှာလည်းနှစ်ဖက်တပ်တွေအကြားမှာတင်းမာမှုတွေရှိနေပါတယ်21ရာစုပင်လုံးကပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပရေးကိုမြန်မာနိုင်ငံငြိမ်းချမ်းရေးပြည်လဲတည်ဆောက်ရေးဗဟို MPC အစိုးရတစ်ကမြို့သားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဗဟို NRPC အဖြစ်ပြောင်းလဲဖွဲ့စည်းပြီးတဲ့နောက်မှာစတင်ဆောင်ရွက်လာတာဖြစ်ပါတယ်
ကူမှုစော်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00 to 9:00 ခွဲထိ Asia Set 7ဂျိုဒူကနေစောင့်မျှော်ရှုစားနိုင်ပါတယ်ဒီကနေ့ည9:00 to 10:00တင်ဆက်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 51တို့ကနေဖမ်းယူနိုင်နေပါတယ်ခုတော့သတင်းချင်းချုပ်ကိုမက်ခင်ဖြူတွေးကကြေညာပါမယ်
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာနှစ်နှစ်ဆက်တိုက်အားကောင်းခဲ့ရာကနေဒီနှစ်မှာတော့အနည်းငယ်ပြန်လည်ကျဆင်းသွားတဲ့အကြောင်းကမ္ဘာ့ဘဏ်ကဒီကနေ့ခံမှန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာတွေကိုလေ့လာစောင့်ကြည့်တဲ့ကမ္ဘာ့ဘဏ်ရဲ့2016ခုနှစ်မေလအစဉ်ကစားဒီနှစ်ထုတ်ပြန်တာမှာပြီးခဲ့တဲ့2014-2015ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 8.5 ရာခိုင်နှုန်းရှိခဲ့ပြီးလက်ရှိ2015-2016ဘဏ္ဍာရေးနှစ်မှာတော့9ရာခိုင်နှုန်းပဲရှိတဲ့အကြောင်းကမ္ဘာ့ဘဏ်ကခံမှန်းထားတာပါမြန်မာနိုင်ငံမှာဒီနှစ်ပိုင်းမိုးများပြီးရေကြီးရေလျှံတာတွေကြောင့်ကုန်ထုတ်လုပ်မှုတွေနဲ့ပြင်ပတင်ပို့မှုတွေထိခိုက်ခဲ့ရသလိုရွေးကောက်ပွဲနဲ့အတူနိုင်ငံရေးအပြောင်းလဲကာလစိုးရိမ်မှုတွေကြောင့်ရင်းနှီးမြှုပ်နှံမှုအပိုင်းနှေးကွေးသွားတာတွေဟာစီးပွားရေးတိုးတက်မှုနှုန်းကျဆင်းစေတဲ့အကြောင်းရင်းတွေဖြစ်တဲ့လူကမ္ဘာပံကသုံးသပ်ပါရရှင်2016ခုနှစ်အတွင်းဥရောပကိုသွားဖို့မြေထဲပင်လယ်ကိုဖြတ်ကူးတဲ့ရွှေ့ပြောင်းဝင်ရောက်သူ2500ကျော်သေဆုံးပြီဖြစ်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီကနေ့မှပြောဆိုလိုက်ပါတယ်2015ခုနှစ်ပထမ9လအတွင်းတုန်းကလည်းရွှေ့ပြောင်းဝင်ရောက်သူ1855ဦးသေဆုံးခဲ့တာပါမြေထဲပင်လယ်ကိုဖြတ်ကူးသူ82ဦးမှာတဦးနှုံသိဆုံးနေတာလို့ UNHCR ပြောခွင့်ရကသတင်းတောက်တွေကိုဂျနီဗာမြို့မှာပြောသွားခဲ့ပါတယ်ရှင်အာဖဂနစ္စတန်နိုင်ငံမြောက်ပိုင်းကွန်ဒူစ်နာကတာလီဘန်တွေဟာလူဒါဇင်နဲ့ခြေကိုတစားကန်တွေဖြစ်နေဖန်စီခေါ်ဆောင်သွားတယ်လို့အာဖဂန်ရာရှိတွေကဒီကနေ့မှပြောဆိုလိုက်ပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုမက်ခင်ဖြူတွေပြောပြသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့မတ်ဖာဂူဆန်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00 to 9:00 ထိလိုင်းနိုမီတာ16.25တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.